ဗြိတိန်နိုင်ငံလန်ဒန်မြို့မှာရှိတဲ့မြန်မာတန်ယုံကနေနိုင်ငံရေးခုံလုံခွင့်တောင်းတတယ်ဆိုတဲ့ဒေါ်နွယ်နီလွင်နဲ့ပတ်သက်ပြီးစုံစမ်းတဲ့အခါမှာဒေါ်နွယ်နီလွင်မိသားစုနဲ့ရင်းနှီးသူမိတ်ဆွေတူကဒီသတင်းမှန်ကန်ပါတယ်လို့အခုလိုအတည်ပြုပြောဆိုပါတယ
်လာဒီမှာရုံအုပ်အဆင်ရှိတဲ့အမျိုးသမီးပေါ့နော်ဒေါ်နွယ်နီလွင်ကတကယ်တော့ तू ဟာဟိုတက်တန်းအပြည့်ကနေနေပြီတက်တန်းအပြည့်ကနေနေဒါပေမဲ့ तू ရဲ့တွင်တည်တာကတော့ तू ဟာလုံးဝဒီမုံတိုင်းကိစ္စနဲ့ပတ်သက်ပြီးတော့မချေနပ်ဖဲနဲ့သူကနေပြီးတော့ဒီမှာအဲ့ဒါရုံကနေပြီးတော့နှုတ်ထွက်တိုက်တယ်နှုတ်ထွက်လိုက်တော့ဟိုအမှန်တော့သူအချောင်းမကြပါနဲ့ရုံကလူတို့ကမသိလိုက်ပဲနဲ့သူကနေပြီးတော့ဒီဘက်ကိုနှုတ်ထွက်ပြီးတော့အမှန်သူကသူဒီတန်းအဲတွားနေတယ
်အခုလိုဒေါ်နွယ်နီလွင်ရဲ့မိသားစုနိုင်ငံရေးခုံလုံခွင့်တောင်းတတယ်ဆိုတာနဲ့ပတ်သက်ပြီးတန်ယုံနဲ့နှီးစက်တဲ့အတိုင်းဝိုင်းတချို့ကတော့ဒေါ်နွယ်နီလွင်ဟာတာဝန်ထမ်းဆောင်တဲ့အချိန်ပြည့်တဲ့အတွက်ကြောင့်ရန်ကုန်မြို့ကိုပြန်သွားပြီလို့ပြောနေပါတယ်ဒါပေမဲ့ဒေါ်နွယ်နီလွင်မိသားစုရန်ကုန်ကိုပြန်သွားပြီဆိုတာမဖြစ်နိုင်တဲ့အကြောင်းလန်ဒန်မြို့ကဆရာတော်တစ်ပါးကအခုလိုမိန့်ကြားပါတယ
်ဆရာတော်ဘုန်းကြီးတွေဆိုတော့ဥစဉ်ရန်ကုန်ပြန်လို့ချင်းလူကြုံထက်ပြလိုက်ချင်းတို့ကြိုင်ပြောပါဆိုတော့ပြောရင်ပြောမယ်ဗျာပြန်ကန်းနေပြောမယ်ဟုတ်ကဲ့နောက်တစ်ခုပြောတာဘာလို့ဆိုတော့ဒီလိုသားကြီးရဲ့အကြောင်းမပြီးသေးလို့အဲ့ဒါဟိုသုဝရှိကိုမေတ္တာရခံထားတယ်ဗောလေနောက်တလအဲတော်တော်ကောင်နှစ်လတော်တော်ကောင်တိုးပေးဖို့အဲ့လိုမေတ္တာရခံထားတယ်အဲ့ဒါဒီလိုလိုရမရမသိသေးဘူးခင်ဗျာတောက်နေတယ
်သူတို့ပြန်ရမယ့်အချိန်ကဘယ်တော့လဲဗျာ
ဒီလကုန်ပဲတခါကြီးဂျွန်လကုန်လို့ပြောပါလေ
အခုပေါ့လေတန်ယုံကနေပြီးတော့ကြားတဲ့သတင်းတစ်ခုရဆိုလို့ရှင် तू ကမမာပြီပြန်သွားပြီလို့ကြားတယ်အဲ့ဒါအရှင်ပြန်နေတယ်ဘယ်လိုမြင်ပါလဲဗျာ
ဘုံမကြီးပြန်လို့ရှင်တော့ဥစဉ်ကိုပြောမှာပဲဘာလို့ဆိုတော့ဥစဉ်ကပစ္စည်းလေးပါလေးပေးလိုက်ဖို့ပြောထားတာကိုသူတို့ကလည်းပြောတယ်လေဘုံမကြီးပြန်လို့ရှင်ဒီလိုပြောပါမယ်ဆိုပြီးတော့ဖုန်းဆက်ထားတယ်အဲ့ကြောင့်ဘုံမကြီးတော့မပြန်ဘူးလို့ထင်တယ်အဲ့ဒါတော့မပြပြန်ပြောကိုပြောရမယ်လေ။အဲကြောင့်မလို့မပြောပုံထောက်တော့အပြင်နောက်တစ်ခါအိမ်ဝင်လည်းခုဖုန်းဆက်လို့မရတော့ဘူး။မိုဘိုင်းလည်းဖုန်းဆက်လို့မရတော့ဘူးဆိုတော့အဲဒါတခုတော့တခုပဲပေါ့လေ။ဘာရလို့တော့ဥစဉ်အတိကျတော့ပြောလို့မရဘူး။ဘုံမကြီးမပြန်ဘူးဆိုတော့တေချာတော့ပါ။
တင်ပါဗျာ။သူတို့ရဲ့ပေါ့လေစိတ်နေစိတ်ထားပေါ့လေနိုင်ငံရေးခံယူချက်နဲ့ပတ်သက်လို့အရှင်ပြားဘယ်လိုများမြင်နေပါလဲဗျာ။
သူတို့ကတော့ရိုးသားပါတယ်ဗုဒ္ဓဘာသာမိသားစုကဟိုပေါက်ခွာလာတာဆိုတော့ဘုရားဘာသာကိုသိပြီးတော့လေးစားကြတယ်၊ခံချမ်းကြတယ်။ဘုရားဘာသာထိတာလို့ရှိရင်သူတို့မကြည့်အောင်လာတယ်ဆိုတဲ့သဘောမျိုးတွေပေါ့။အဲဒီကစက်တင်ဘာရှိဝါရောင်တော်လှန်ရေးတုန်းကလည်းပဲဒီဘုန်းကြီးတွေကိုဟိုဘာမှအတုတစ်ချောင်းတော့မှမရှိတဲ့ဘုန်းကြီးတွေလက်နဲ့မရှိတဲ့ဘုန်းကြီးတွေမေတ္တာပို့ပြီးတော့စွတောင်းမေတ္တာပို့နေတဲ့ဘုန်းကြီးတွေကိုအဲဒါဟိုလက်နဲ့နဲ့ချုပ်ခွင်းတာတွေဒါကိုသူတို့တတော်ကိုမခံနိုင်ကြဘူးလေ
။ဒါကတော့ဒေါ်နွယ်နီလွင်မိသားစုကိုးကွယ်တဲ့လန်ဒန်မြို့ကဆရာတော်တပါးမိန့်ကြားသွားတာပါအခုလိုဒေါ်နွယ်နီလွင်ရဲ့မိသားစုနိုင်ငံရေးခုံလုံခွင့်တောင်းတတာနဲ့ပတ်သက်ပြီးအကူအညီပေးလိုက်ရတဲ့အဖွဲ့အဖွဲ့ရှိတယ်လို့စုံစမ်းသိရှိရပါတယ်ဒီအဖွဲ့ကိုဂျားလူကားတဆင့်ဆက်သွယ်လာတာလို့သိရပါတယ်ဒေါ်နွယ်နီလွင်မိသားစုကိုအကူအညီပေးလိုက်ရသူတူကအခုလိုပြောပြပါတယ
်သူတို့ဒီနိုင်ငံခုလုံးကိုတောင်းနေနေရတော့ကျွန်မ၃ရက်နေမနေ့9နိုင်ကျော်လောက်မှာသူတို့သွားပြီးနိုင်ငံကြီးခုလုံးကိုတောင်းလိုက်တာပါ
ဘယ်လိုပုံစံမျိုးနဲ့လိုက်လုပ်ပြီးလဲရလဲဆိုတော့အဲ့ဒါပြောပြပေးလို့ရလားခင်ဗျာ
ဟုတ်ဒီနိုင်ငံမှာအဲ့လိုမျိုးဒီနိုင်ငံကြီးနဲ့ပတ်သက်တဲ့နိုင်ငံခုလုံးမျိုးလို့ပြောလို့ရှင်တော်လို့ပေါ့နော်ဟိုပေါ့ပါတင်နဲ့ဘယ်လိုတော့အမှန်လေဆိုတဲ့ဒီဟိုပေါ့အချက်လက်တွေကိုနားမလည်တဲ့အခါကျတော့သူတို့ဒီနေကဒီနားလည်တဲ့လူတွေနဲ့ပတ်သက်ပြီးတော့သူတို့ဒီကမှာဟိုနည်းနည်းပေါ့ပါဟိုအထူးကြောင့်ရှိတဲ့လူတွေနဲ့သူတို့မိရမြန်တာလည်းရှိတဲ့အခါကျတော့သူတို့ကနေပြီးတော့ဟိုပေါ့နော်လူတယောက်ပေါ့လူတိုင်းလူတယောက်ကျန်တဲ့အချိန်ဒီကျွန်တော်တို့ဒီသက်သာတူတူကိုမိရမြန်လာလေးလို့ပြီးတော့ဘယ်လိုလုပ်ရမလဲဆိုတဲ့အပိုင်းလေးကိုတော့လုပ်ကြတယ်။နောက်ပြီးတော့အဲ့ဒီမှာပဲအချိန်လေးမှာပဲတို့ဒီအစိုးရပေးထားတဲ့တို့ဒီတာဝန်နဲ့နေနေတဲ့နေရာနဲ့ဒီအိမ်မျိုးပြောင်းအိမ်ပြောင်းပြီးတော့တို့ပစ္စည်းတွေပါလို့ရှိနေလို့ဆိုတော့တို့ဒီကစနစ်ကျလုပ်ထားတာကိုကျွန်တော်တို့သိရတာနဲ့တို့ဒီနေရာကဘာမျိုးလုပ်မယ်ဆိုလို့ရှိရင်လုပ်မဲ့လူတွေနေနေကလည်းအဆက်အသွယ်ရတို့ရဲ့ဒီဒုံမျိုးတွေပါလို့တို့အဆက်အသွယ်စဉ်းစားရဆိုတဲ့ခါကျတော့ကျွန်တော်တို့ကဒီပေါ့နော်နှုတ်အားဖြင့်တော့မပြောင်းပြန်အားဖြင့်ပဲပြီးပြီးတော့အဲ့ဒါရဲ့လူတယောက်ပေါ့နော်အဲ့ရသူတို့နဲ့သူတို့ဘက်နဲ့ပူပေးခြင်းမျိုးကျွန်တော်တို့ဘက်ကလည်းနည်းနည်းပေါ့ပတ်သိနေနေဆိုတော့ဒါရဲ့လူတယောက်နဲ့ပဲတို့လည်းမလို့လောက်ပါကြတာ
နိုင်ငံရေးခုံလုံခွင့်တောင်းတဲ့အဆင့်ရောရောက်ပြီလားခင်ဗ
ျဟုတ်ကဲ့ရောက်သွားပါပြီခင်ဗျသူတို့အခုဆိုလို့ရှိရင်ဒီဆိုရနေပြီတဲ့သူတို့ပေါ့သူတို့သတ်မှတ်ပြီးထားတဲ့ဒီပေါ့ဒီနေရာတွေမှာသူတို့သွားနေနေလေခင်ဗျ
ဗြိတိန်နိုင်ငံအစိုးရရဲ့ထိမ့်သိမ်းမှုအောက်မှာရောက်နေပေါ့အဲ့သဘောမျိုးလားခင်ဗျဟု
တ်ကဲ့ဟုတ်ပါတယ
်
ဒီသူတို့ဒီနိုင်ငံရဲ့တုံ့ပြန်ရဆိုလို့ရှိရင်အဲ့လိုမျိုးဝါပေးတဲ့လူတွေကိုသူတို့ကနေကြမရှိဘူးဆိုလို့ရှိရင်သူတို့ကဒီဆိုရနေပြီးတော့လည်းနေကြမရှိလို့ရှိရင်လည်းသူတို့ကဒီကျူတူပြီးတော့နေဖို့နေရာလေးပေးတယ်နောက်ပြီးတော့ဒီကိစ္စကဒီမပြီးမချင်းလို့သူတို့ကလောကမှာဒီအလုံးမလုံးနိုင်တဲ့အတွက်ကြောင့်သူတို့ကဒီပေါ့နော်ဒီထောက်ပံ့ပေးရပါတယ်အကုန်လုံးပြုလုပ်ပေးတယ်ဆိုတော့သူတို့အဲ့ဒီဟာရဲ့ဒီဆိုရရဲ့ဒီ management အောက်မှာသူတို့ဆက်ပြီးတော့နေရတာပေါ့
ဒါကတော့ဒေါ်နွယ်နီလွင်တို့မိသားစုကိုအကူအညီပေးလိုက်ရသူတူပြောပြသွားတာပါခင်ဗျာ